တရုတ်တက္ကသိုလ်မှစာသွားသင်ပေးနေကြတဲ့အမေရိကန်နိုင်ငံအိုဝက်ပြည်နယ်ကော်နယ်ကောလိတ်ကဆရာ၄ယောက်တရုတ်ပန်းညံတစ်ခုမှဓာတ်ထုတ်ခံခဲ့ကြအကြောင်းတာဝန်ရှိသူတွေကပြောပါတယ်။သူတို့၄ယောက်လုံးကိုဆေးရုံတင်ကုသပေးနေကြောင်းဘယ်သူမှအသင့်အန္တရာယ်မစိုးရိမ်ရကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာပြောကြပါတယ်။အမေရိကန်နိုင်ငံသားတွေအခုလိုဓာတ်ထုတ်ခံရတာအတွက်စိုးရိမ်မကင်းဖြစ်ကြောင်းဆရာတွေနဲ့သက်ဆိုင်ရာတရုတ်တာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံနေပြီးဆရာတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးနဲ့ဥပဒေကြောင်းအရအေးအေးယူနိုင်ရေးတွေကိုဆက်လက်ဆောင်ရွက်နေတဲ့အကြောင်းအင်ဂျီရောအမျိုးသားလုံခြုံရေးအချံပေ Jake Sullivan က X Lumius စာမျက်နှာမှာရေးပါတယ်။ဆရာတွေဟာတရုတ်ရှေ့မြောက်ပိုင်းကဘေးဟွာတက္ကသိုလ်မှာစာသင်နေကြတာဖြစ်ပါတယ်။ကနူးစစ်ဆေးတဲ့ချက်တွေအရ Jilin City မြို့ဘေရှန်ပတ်မှာအမှုဖြစ်ပွားခဲ့ပြီးအခြားတိုက်ခိုက်မှုတွေမရှိတဲ့အကြောင်းဆက်လက်စုံစမ်းစစ်ဆေးနေကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောပါလေခင်ဗျာ။